မြန်မာနိုင်ငံရဲ့အခြေအနေဟာပုံမဆိုးရွားကြဆင်းလာနေပြီးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုဖြည့်ဆည်းအကောင်အထည်ဖော်ဖို့ပြက်ကွက်နေစေဖြစ်တယ်လို့အာဆီယံခေါင်းဆောင်တချို့နဲ့ကုလသမဂ္ဂအတွင်းမှုချုပ်တို့ကတောက်ကြနေကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာထောက်ပြပြောဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာပဋိပက္ခကတွေအဆုံးသတ်ပြီးငြိမ်းချမ်းရေးရရှိလာစေဖို့အာဆီယံအနေနဲ့ခေါင်းဆောင်မှုပြက်ကွက်နေသေးတယ်လို့လည်းလူအခွင့်ရေးအဖွဲ့တချို့ကဝေဖန်ပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။စစ်ကောင်စီဘက်ကလန်လျောဆောင်ရွက်နိုင်မဲ့အစီအစဉ်တွေနဲ့အတူမြန်မာနိုင်ငံတွင်ညီညာရေးရလာအောင်ဘယ်လိုဖိအားပေးကြမလဲဆိုတော့အာဆီယံအဖွဲ့အတွင်းအားလုံးကသဘောတူနိုင်မဲ့အခြေအနေတစ်ခုကိုတောက်ကြနေအာဆီယံထိပ်သီးညီလာခံမှာဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့အခြေအနေဟာတိုးတက်မှုမရှိသေးဘူးလို့မကြခင်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသတင်းတောက်တွေကိုပြောပါတယ
် Indonesia is deeply disappointed.
အင်ဒိုနီးရှားအနေနဲ့အတော့ကိုစိတ်ပျက်မိပါတယ်မြန်မာပြည်အတွင်းအခြေအနေတွေကပိုဆိုးလာသလိုအာဆီယံဘုံသဘောတူညီချက်900နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကလည်းတိုးတက်မှုရှိလာအောင်တည်တာတဲ့တာဝန်ခံလှုပ်ဆောင်မှုမျိုးတွေမတွေ့ရပါဘူးမြန်မာနိုင်ငံရဲ့အခြေအနေကြောင့်အာဆီယံရဲ့ပုံရိပ်ထိခိုက်တာမျိုးကိုလည်းလက်မခံနိုင်ပါဘူ
းဒါအပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကိုချက်ချင်းရပ်ကျဖို့အင်ဒိုနီးရှားကထပ်လောင်းတောင်းဆိုလိုက်သလိုမြန်မာပြည်ထနာကအာဆီယံအဖွဲ့ကြီးကိုတစားကန်လှုပ်ထားတာမျိုးမဖြစ်သင့်ဘူးလို့လည်းအင်ဒိုနီးရှားသမ္မတကပြောသွားပါတယ်။အာဆီယံဘုံသဘောတူညီချက်ကိုအပြည့်အဝအကောင်အထည်မဖော်မချင်းအာဆီယံထိပ်သီးညီလာခံဒီမှာရောနိုင်ငံသားကြီးဝန်ကြီးအဆင့်ဆွေးနွေးပွဲဒီမှာပါစစ်ကောင်စီရဲ့ထိပ်တန်းခေါင်းဆောင်တွေကိုတယောက်ခွင့်မပေးဘဲတားမြစ်ထားပြီးနိုင်ငံရေးနဲ့မသက်ဆိုင်တဲ့ဦးစည်းလဲတူဦးကိုစေလွတ်ခွင့်ပေးထားပေမဲ့စစ်ကောင်စီဘက်ကတော့စေလွတ်ခြင်းမရှိပါဘူး။ဒါပေမဲ့အခြားသောအာဆီယံဒေသတွင်ဆွေးနွေးပွဲတွေမှာတော့စစ်ကောင်စီရဲ့ကိုယ်စားလှယ်ကိုတယောက်ခွင့်ပေးထားပါတယ်။အင်ဒိုနီးရှားနိုင်ငံကတော့မြန်မာအရေးနဲ့ပတ်သက်လို့ပိုပြင်းထန်တဲ့ဖိအားပေးဆောင်ရွက်မှုတွေလုပ်တင်တယ်လို့အကြံပြုထားပြီးဒါကိုစင်ကာပူ၊မလေးရှားနဲ့ဒီတစ်ကြိမ်မှာဘရူနိုင်းနိုင်ငံကပါသဘောတူကြပေမဲ့အင်ဒိုနီးရှားရဲ့အဆိုပြုချက်ကိုထိုင်း၊ကမ္ဘောဒီးယား၊လာအိုနိုင်ငံတွေကကန့်ကွက်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံဖနွန်ပြည်မှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမြန်မာနိုင်ငံတွင်နိုင်ငံရေးအကျဉ်းသားတွေအလုံးပြန်လှုပ်ပေးပြီးဒီမိုကရေစီလမ်းကြောင်းကိုပြန်သွားနိုင်ဖို့တွေးဆုံဆွေးနွေးဆလုပ်ဖို့တောင်းဆိုပါတယ
် I repeat my call on the Myanmar authorities to release all political prisoners
အရသားတွေပေါ်အစဉ်ကျင်မဲ့ပြစ်ခတ်တိုက်ခိုက်သားတွေဟာနိုင်ငံကဥပဒေအရစစ်အရာဇွေးမှုမြောက်တာမို့ဒါတွေကိုရပ်တန့်ဖို့လိုအပ်ပါတယ်ထပ်မံတောင်းဆိုလိုတာကတော့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းကိုပြန်သွားနိုင်ရေးအလုံးပါဝင်မဲ့တွဲဆုံဆွေးနွေးရေးစတင်ဖို့အမြန်ဆောင်ရွက်သင့်ပါတယ်ဒီနီးလမ်းကသာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုရစေမှာပ
ါလူအခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့45 Rights အဖွဲ့ကတော့မြန်မာနိုင်ငံတွင်ပဋိပက္ခတွေအဆုံးသတ်နိုင်ဖို့အာဆီယံအနေနဲ့ခေါင်းဆောင်မှုပြက်ကွက်နေစေဖြစ်တယ်လို့ဝေဖန်လိုက်ပါတယ်45 Rights အဖွဲ့ရဲ့ပြောခွင့်ရသူPatrick Ponsatong ပြောတာက
I think that ASEAN ministers know very well that the junta has killed thousands of innocent civilians that they've imprisoned
ခေါင်းကျော်တဲ့အပြစ်မဲ့တဲ့ရဲသားတွေကိုစစ်ကောင်စီကတတ်ခဲ့တယ်ဆိုတာရောဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးခေါင်းဆောင်တွေကိုဖမ်းဆီးထောင်ချတယ်ဆိုတာကိုပါ ASEAN ဝင်ကြီးတွေကောင်းကောင်းသိကြပါတယ်ဒါပေမဲ့မြမပြဿနာဖြေရှင်းရေးမှာဒီကိစ္စပေါ်ဩစာတက်ရောက်မဲ့ပြင်ပကဝင်ရောက်ဖြေရှင်းပေးသူတွေကိုလည်းအာဆီယံကလက်ဆောင်နေတာကိုကြည့်ရင်အာဆီယံဟာမြမပြည်ထနာကိုတကယ်ရောပြေးလဲဈေးကျင်တဲ့ဆန္ဒရှိသလားဆိုတာတန်လျာဝင်မိပါတယ်
။အာဆီယံခေါင်းဆောင်တွေရဲ့ပြန်လည်သုံးသပ်ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကကန့်ကွက်စွာတောက်ကြနေကတရားထုတ်ပြန်ခဲ့ပြီးစာထဲမှာတော့မြန်မာနိုင်ငံကိုခြံလှပ်ပြီးအာဆီယံ၉နိုင်ငံတွေကမြမရေးကိုဆွေးနွေးဆုံးဖြတ်နေကြတာဟာအာဆီယံပဋိညင်ပါအခြေခံမှုတွေကိုသွေးဖယ်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။